to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တရ2019ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေတရားတင်ဆက်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့မနက်ပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်။ကျွန်မသင်ကီထိုက်ပါ။ခုကြော်ကြော်သိတဲ့သူသတင်းတွေကြီးညာပါမယ်။အမေရိကန်ထက်လွတ်တော်မှာသမ္မတကိုတရားစွဲဆိုရေးကြားနာမှုမှာအရေးပါတဲ့သမ္မတရဲ့ဝန်ထမ်းတွေကိုစစ်ဆေးဖို့ဒီမိုကရက်တီရဲ့ပန်ကြားချက်ကိုအထက်လွတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကာနက်ကပေးချလိုက်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာလူမျိုးတွုံးတပ်ဖြတ်မှုဆွဆွဲချက်ကိုဥဆောင်ခြေပခဲ့တဲ့ဒေါအောင်ဆန်းစုကြည်ကဒီချက်တင်နဲ့ပတ်သက်ပြီးပြည်သူကိုရှင်းလင်းတင်ပြမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမှာကတော့မြမဘီယာနဲ့မန္တလေးဘီယာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ခီရင်ဘီယာကုမ္ပဏီထုတ်အဖျော်ယမကာတွေကိုသပိတ်မှောက်ဖို့အတွက်အမေရိကန်အခြေစိုက်လူထုအခြေပြုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုအရှိန်မြင့်တက်လာတဲ့ပုံမှာ
These kinds of protests are going to be increasingly effective in putting pressure on Kirin
Washington အခြေစိုက် ICR နိုင်ငံကလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Bellinas ပြောသွားတာပါဒီသတင်းနဲ့အတူမလေးရှားမှာဒီဇင်ဘာလဆန်းကစပြီးတော့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရမှာမြန်မာနိုင်ငံသားအများပြားပါဝင်တဲ့အကြောင်းကမ္ဘာဒုက္ခသည်ပဋိပက္ခကိုဖြေရှင်းရေးသုံးရကြညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုလည်းမူရင်းအဖို့မပြတ်ကောက်နှုတ်တင်ပြတဲ့အစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမတ်သိငီထိုင်နဲ့ကိုချိုချိုသိန်းတို့ပြောပြပေးပါရှင
်။အမေရိကန်ထက်လွတ်တော်မှာလာမယ့်ဇန်နဝါရီလကျင်းပမယ်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစစ်ဆေးမှုမှာသမ္မတရဲ့အရေးပါတဲ့လက်ထောက်တွေကိုကျန်းမာခွင့်ပြုဖို့အထက်လွတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမရဲ့ပန်ချာမှုကိုအထက်လွတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကာနဲကအင်္ဂါနေ့မှာပေးချလိုက်ပါတယ်။ဒီမိုကရက်ကြီးစိုးတဲ့အောက်လွတ်တော်ကသမ္မတထရန့်အပေါ်တရားစွဲဆိုရေးကြိုးပမ်းမှုကဗုဒ္ဓဟူးနေ့မဲခွဲမှုမှာပဲအဆုံးသတ်သွားမယ်အနေအထားရှိတယ်လို့လဲအထက်လွှတ်တော်အမတ်အများစုခေါင်းဆောင်မက်ကော်နဲကပြောဆိုပါတယ်အပြစ်အနာစာတွေ့ရေးအသေးအတန်ရှာဖွေဖို့အတွက်အထက်လွှတ်တော်အနေနဲ့နောက်ထပ်အချက်လက်ရှာဖွေရေးလုပ်ဖို့တာဝန်မရှိဘူးလို့လဲအထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကပြောပါတယ်သမ္မတထရန့်ရဲ့လက်ထောက်၄ဦးကိုအထက်လွှတ်တော်အနေနဲ့ကြားနာဖို့တင့်တယ်လို့လွတ်တော်အမတ်အနည်းစုခေါင်းဆောင်ရှူမကပြောဆိုထားတာပါ။ကြားနာလို့တဲ့အထက်မှာတော့အင်ဘူရိုရဲ့ယာယီအရာရှိချုပ်မစ်မိုဘနီအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောတန်တို့ပါဝင်ပြီး2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်တန်ကိုယူကရိန်းဘက်ကဆုံဆန်းပေးရေးသမ္မတထရန့်ရဲ့လက်နက်ကြီးဂျိုးပတ်မှုတွေနဲ့ပတ်သက်ပြီးသိရှိထားတာတွေကိုမေးမြန်းလိုနေတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလူလာတဲ့ခွဲရွက်ရေးသမားတွေကိုချေမှုန်းရေးယူကရိန်းဘက်ကလူလာနေတဲ့ဒေါ်လာ390တန်တန်ဖိုးရှိအမေရိကန်စစ်ရေးအထောက်ပံ့တွေကိုသမ္မတထရန့်ကဆိုင်းငံ့ထားချိန်မှာပဲယူကရိန်းဘက်ကအကူအညီကိုသမ္မတထရန့်ကတောင်းခံခဲ့တာဖြစ်ပါတယ်
။ပါကစ္စတန်ဆီယနာဒင်းကောင်းဆောင်ဟောင်းနဲ့သမ္မတဟောင်းဘာဗစ်မူရှာရက်ဖ်ကိုနိုင်ငံတော်ဘော်သစ္စာဖောက်ပြမှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကအင်္ဂါနေ့မှာတည်ရန်ချမှတ်လိုက်ပါတယ်။စစ်အာဏာရှင်တူကိုတရားစွဲဆိုပြီးပြစ်ဒဏ်ဆီးရင်တာပါကစ္စတန်သမိုင်းမှာဒါဟာပထမဆုံးအကြိမ်ပါအရှေ့အပြင်အရတ်ဆော်မြပြည်တော်စုဒူဘိုင်းမြို့မှာစစ်ကူတောင်းမှုခံယူနေတဲ့မူရှာရက်ဖ်ဟာ1999ခုနှစ်ကဆေးအနာသိမ့်ပြီး2008ခုနှစ်အထိသမရဖြစ်တိုင်းပြည်ကိုအုပ်ချုပ်ခဲ့သူပါဒူအုပ်ချုပ်စင်ကာလာတွင်လှုပ်ဆောင်ချက်တွေအပေါ်အစောပိုင်းမှာတရားရေးဘက်ကအကောက်အွယ်ပေးခဲ့တယ်လို့နောက်ပိုင်းမှာလွှတ်တော်ကလည်းအကောက်အွယ်ပေးခဲ့ပါတယ်ဒါပေမဲ့2009ခုနှစ်မှာနိုင်ငံတော်ရေးဘော်အခြေအနေကြီးညာခဲ့တာကနေအခုလိုဆွဲချက်တွေနဲ့တရားစွဲခံရပြီးအပြစ်ပေးခံရတဲ့အခြေအနေထိရောက်လာတာပါ2014ခုနှစ်ကမူရှာရက်ဖ်မှာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးခြင်းကတည်းကသူ့အမှုကိုတရားရုံးအဆင့်ဆင့်မှာကြားနာစစ်ဆေးလာတာပါ2016ခုနှစ်မှာစီကူတာဖို့ကြောင်းပြချက်နဲ့သူ့ကိုပြီးပောက်ထောက်ခေါခွင့်ပြုလိုက်ပြီးဒါဟာပါကစ္စတန်မှာဩဇာကြီးလာတဲ့စစ်ဖက်ရဲ့ဖိအားကြောင့်လို့လူအတော်များများကယူဆကြပါတယ်။နိုင်ငံကိုပြန်လာပြီးတရားရုံးမှာဖြတ်ဆိုဖို့တရားရေးဘိုင်းကအချိန်ချင်းတောင်းဆိုခဲ့ပေမဲ့ဂျမ်းမာကြီးအကြောင်းပြပြီးပြန်မလာခဲ့ပါဘူး။ပါကစ္စတန်နိုင်ငံအဖြစ်စပီးထူထောင်ခဲ့ချိန်ကနေနိုင်ငံတက်တန်ထောက်ဝဲကျော်ဟာစစ်ဖက်ဓာတ်ရဲအုပ်ချုပ်ရေးအောက်မှာရှိခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံရဲ့အင်းနီးချင်းနိုင်ငံတွေကမွတ်စလင်တွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးတားဆီးထားတဲ့ဥပဒေအစ်ကိုနိုင်ငံတော်မှာအင်္ဂါနေ့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ မြို့တော်နယူးဒေလီမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးခဲ့သလိုတစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့လည်းပစ်ပေါက်ခဲ့ကြပါတယ်။မွတ်စလင်များစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ကနေတရားမဝင်ဝင်ရောက်လာတဲ့ဟိန္ဒူခရစ်ယာန်နဲ့တခြားဘာသာရေးအရာလူနည်းစုဖြစ်နေကြသူတွေအတွက်တော့အခုဥပဒေအရနိုင်ငံသားဖြစ်ရေးပို့ပြီးတော့မြန်ဆန်သွားစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဥပဒေထဲမှာမွတ်စလင်တွေအကျုံးဝင်တာကြောင့်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့တာပါ။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက် Act ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလွှတ်တော်နှစ်ရက်လုံးမှာထောက်ခံမဲ့အပြတ်အသတ်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းကဟိန္ဒူဘာသာဝင်တွေဖြစ်ပြီးမွတ်စလင်က14ရာခိုင်နှုန်းရှိတာကြောင့်မွတ်စလင်ဦးရေသက်200နဲ့အိန္ဒိယဟာကမ္ဘာပေါ်မှာမွတ်စလင်ဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေတုန်းကနယူးဒေလီမြို့တော်ကဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်မှာရဲတပ်ဖွဲ့ကရရက်ဆက်ဆက်နှိပ်ကွပ်ခဲ့တယ်ဆိုတဲ့စွပ်စဲချက်ထွက်လာပြီးနောက်ပိုင်းအစိုးရကိုဆန္ဒပြသူတွေပို့ပြီးတော့ဒေါသထွက်ခဲ့တာပါတက္ကသိုလ်ဝင်းထဲကိုရဲတပ်ဖွဲ့ကဝင်ရောက်ပြီးဆန္ဒပြသူတွေကိုမျက်ရည်ယိုပုံးနဲ့လူစုခွဲတာမှာအနည်းဆုံးလူ100လောက်ထဏ်ရာရပါတယ်ရဲတပ်ဖွဲ့ဘက်ကတော့ရရဆက်ဆက်နှိပ်ကွပ်တယ်ဆိုတဲ့ဆွဆွဲချက်ကလိမ့်လေတာဆိုပြီးတော့ပြောဆိုထားပါတယ်ဝန်ကြီးချုပ်နရိန္ဒရာမိုဒီကတော့အခုဥပဒေအစ်ကလူသားချင်းစာနာထောက်ထားမှုအခြေခံနဲ့ဆောင်ရွက်တာလို့ပြောဆိုထားပါတယ်ရှင
်သတင်းမီဒီယာလို့ဟာအန်ဒရယ်များတဲ့အသံမူပန်းကြောင့်လုပ်ငန်းမျိုးစားတစ်ခုဖြစ်ဆက်ရှိနေတော့မယ်လို့နေစည်းမချားသတင်းတော်များအဖွဲ့ RSF ကပြောပါတယ်ဒီနေ့အတွင်းသတင်းမီဒီယာသမား49ယောက်တက်ခံရပြီးလက်ရှိမှာ389ယောက်အကျဉ်းချနေပြီးတော့59ယောက်ဟာဒဇာကန်တွေဖြစ်ဖမ်းဆီးခံထားရတယ်လို့ RSF ကပြောပါတယ်ကမ္ဘာလုံးမှာသတင်းမီဒီယာသမားတွေအသက်အန္တရာယ်ရှိတဲ့အထိတိုက်ခိုက်ခံရတာနဲ့ဆိုးရွားစွာပြုမှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာ RSF အဖွဲ့ကအဲ့လိုဖော်ပြထားတာပါ2019ခုနှစ်အတွင်းအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ဟာ16နှစ်အတွင်းအနိုင်ဆုံးအရေအတွက်ဆိုတာကိုလည်းဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ် 20 အတွင်းတနှစ်ကိုသတင်းမီဒီယာသမားအယောက် 80 ဖြန့်မြခြင်းအပြင်အသက်ခံခဲ့ရတာနဲ့နှိုင်းယှဉ်ရင်ဒီနှစ်မှာသမိုင်းတင်နေသွားတာဟာအဓိကအဖြစ်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ရော့ကျသွားတာကြောင့်ဖြစ်တယ်လို့ RSF ကပြောပါတယ်ဆီးရီးယားအာဖဂန်နစ္စတန်နဲ့ယီမန်နိုင်ငံတွေကလက်နက်ကင်ပဋိပက္ခတွေအကြောင်းသတင်းယူရင်းပြီးခဲ့တဲ့နှစ်ကတည်ဆုံသွားတဲ့သတင်းမီဒီယာသမား34ယောက်ရှိပြီးဒီနှစ်မှာတော့စုစုပေါင်း18ယောက်တည်ဆုံပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683ไฮโดรมีเตอร์48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစီရဲ့ဗုဒ္ဓဟူးနေ့မနေ့ခေတ်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာဘက်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတကာတရားရုံးမှာဥဆောင်လျှောက်လဲခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြားနာမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့ည၈နာရီမှာပြည်သူလူထုကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်။ ICJ ကြားနာမှုဆိုင်ရာအတွေ့အကြုံတွေနဲ့ပတ်သက်ပြီးလူထုကိုအစီအခံတင်ပြမယ်မင်ကွန်းကိုမြန်မာရုံမြင့်တန်ကြားနဲ့မြန်မာအတန်ရေဒီယိုဒုက္ခနေဒီဇင်ဘာလ၁၈ရက်နေ့ည၈နာရီမှာထုတ်လွှင့်မယ်လို့အစိုးရကကြေညာထားပါတယ်။ရိုဟင်ဂျာရေပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာအမှုဖွင့်ခဲ့တာဖြစ်ပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဓိကကိုးကားလျှောက်ထားခဲ့ပါတယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာဘက်ကကိုယ်စားလှယ်အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်လျှောက်လဲခဲ့တဲ့အပေါ်နိုင်ငံတကာဘက်ကဝေဖန်ကြပေမဲ့လို့လဲပြည်တွင်းမှာတော့တခဲနဲ့ထောက်ခံမှုကိုရထားပါတယ်။မြန်မာဘက်ကလျှောက်လဲချက်မှာတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုမတုံ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်တွင်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ဆက်ဆက်ပြီးစစ်ခုံရုံးဖွင့်ဆောင်ရွက်နေတယ်လို့ဒေါက်တာဆန်းစုကြည်ကထုတ်ကြေပါတယ်။အဓိကအချက်ကတော့မြန်မာဘက်ကလူမျိုးတုံးတပ်ဖြတ်မှုမကျူးလွန်ဘူးဆိုတာကိုလျှောက်လဲခဲ့ပြီးဂမ်ဘီယာဘက်ကမြန်မာနိုင်ငံကိုတိုင်ကြားထားတဲ့အမှုကိုတရားရုံးစင်းကနေပယ်ဖြတ်ပေးဖို့ဒါမှမဟုတ်လဲဂမ်ဘီယာဘက်ကလျှောက်ထားတဲ့ဂျားပြတ်အစီအမံဆောင်ရွက်ချက်ကိုပယ်ချပေးဖို့ဒေါအောင်ဆန်းစုကြည်ကရုံးတော်မှာလျှောက်ထားခဲ့ပါတယ်
။မလေးရှားနိုင်ငံကဒီသတင်းပတ်တွင်အင်ရှင်ဖြစ်လက်ခံခြင်းပါမဲ့မွတ်စလင်ခေါင်းဆောင်တို့ရဲ့ထိပ်သီးအစည်းအဝေးတစ်ခုတွင်ဒီရုံးနိုင်ငံရှင်ချန်းဒေသကအဝိကမွတ်စလင်တွေနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုပွဲမရှိပေမဲ့ မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့တော့ပြစ်တင်ရှုတ်ချပွဲရှိတယ်လို့ AFP သတင်းတို့မှရေးထားပါတယ်။မြန်မာဆိုရကိုယ်တိုင်ကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်မပြုတ်ပါဘူး။ဒီလိုနိုင်ငံနဲ့လှုပ်ဆောင်နေတဲ့အရေးပါတဲ့စီးပွားရေးပိုင်းဆက်ဆံမှုတွေပေါ်ထိခိုက်မှဆိုရင်လည်းအတွက်ထိပ်သီးအစည်းအဝေးတယောက်တဲ့ခေါင်းဆောင်တွေဟာဝီဂါမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတိတ်တင်းတင်းမာမာပြောဆိုပွဲမရှိတာလို့လိလာသူတွေကယူဆကြောင်းသတင်းမှရေးထားပါတယ်။မွတ်စလင်တွေရင်ဆိုင်နေရတဲ့အခြေအနေပေါင်းများစွာကိုဆွေးနွေးမဲ့၃ရက်ကြာထိပ်သီးအစည်းအဝေးကိုအီရန်၊တူရကီနဲ့ကာတာနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်ကုသလေရာပေါင်းများစွာတက်ရောက်ဖို့ရှိပါတယ်။ဝီဂါမွတ်စလင်လူနည်းစုတွေပေါ်ပြည်အစိုးရရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးအစ္စလာမ်နိုင်ငံတွေကခေါင်းဆောင်တွေအများအပြားဘာမှမပြောဘဲရှောင်နေတဲ့အပေါ်ဝေဖန်ခံနေရချိန်မှာပဲအခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါ။ဒီထိပ်သီးအစည်းအဝေးဖြစ်မြောက်ဖို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတွန်းအားပေးလို့ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းထိပ်တန်းမွတ်စလင်နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကအစင်းမြင့်ကုစလေအဖွဲ့တက်ရောက်မှာမဟုတ်တယ်လို့ပါကစ္စတန်နိုင်ငံဝန်ကြီးချုပ်အီမရန်ခန်းကလည်းသူတက်ရောက်မဲ့အစီအစဉ်ကိုဖျက်သိမ်းထားပါတယ
်။အာဆင်နယ်နဲ့မန်ချက်စတာစီးတီးတို့ပြီးခဲ့တဲ့ဒီဇင်ဘာ15ရက်တနင်္ဂနွေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်ဆက်ခွန်ကိုတရုတ်နိုင်ငံမှာရုပ်တံကနေတိုက်ရိုက်ထုတ်လွှင့်မဲ့အစီအစဉ်ပယ်ဖျက်လိုက်တဲ့လောက်ရအပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကိုဝေဖန်လိုက်ပါတယ်။ဒီလိုရကြောင့်ဘာသာရေးလူနည်းစုတွေအပေါ်တရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေကနေအာယုံပြောင်းစင်မှာမဟုတ်ဘူးလို့ဝင်ကြီးပွန်ပီယိုကအင်ကနစ် Twitter မှာရေးပါတယ်။အာဆင်နယ်အသင်းရဲ့ဂျာမန်နိုင်ငံသားနာမည်ကျော်အလဲတန်တိုက်စစ်ကစားသမားမီဆုအိုဇဲလ်ကဟူယီဂါမွတ်စလင်တွေအပေါ်တရုတ်ဆိုရရဲ့ပြုတ်မှုပုံနဲ့ဒီအပေါ်မှာတခြားမွတ်စလင်နိုင်ငံတွေဝေဖန်ပြောဆိုဖို့ပြက်ကွက်နေတာတွေနဲ့ပတ်သက်ပြီးInstagram နဲ့ Twitter ပေါ်မှာတောက်ကြံနေကဝေဖန်ရေးသားတဲ့အပေါ်တရုတ်အစိုးရဘက်ကတုံ့ပြန်တာပါတရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါရဖြန့်ချီရေးဌာနတွေအနေနဲ့ @misuozel1088 နဲ့@arsenal ပွဲတွေကိုဘောလုံးရာသီတစ်ခုလုံးပိတ်ပင်နိုင်ပေမဲ့အမှန်တရားကအောင်ပွဲခံမှာပဲလို့ဝန်ကြီးပွန်ပီယိုက Twitter မှာရေးသားခဲ့တာဖြစ်ပါတယ
်ဤရနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့အင်ဒိုနီးရှားနိုင်ငံသားတူကိုအမေရိကန်တရားရေးဌာနကအင်္ဂါနေ့မှာဆွဲချက်တင်လိုက်ပါတယ်။ဒဏ်ခတ်အရေးယူထားတဲ့အီရန်နိုင်ငံကပုဂ္ဂလိကပိုင်မာဟန်လေကြောင်းလိုင်းကိုပြန်လည်မွမ်းမံထားတဲ့လေယာဉ်အပိုပစ္စည်းတွေပစ္စည်းအစ်စ်တွေဒေါ်လာတန်ပေါင်းများစွာရောင်းခဲ့တယ်ဆိုပြီးဆွဲချက်တင်တာပါ။ PDMS Aero Support ကုမ္ပဏီရဲ့အကြီးအကဲဆူနာခရိုကွန်တီဂျိုရိုဟာဒဏ်ခတ်အရေးယူထားတာကိုချိုးဖောက်ပြီးအမေရိကန်လူလေယာဉ်အစိတ်ပိုင်းတွေကို2017နဲ့2018ခုနှစ်အတွင်းမာဟန်လေကြောင်းလိုင်းကိုရောင်းချခဲ့တယ်လို့ဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးမှာတင်သွင်းထားတဲ့ဆွဲချက်မှာဖော်ပြထားပါတယ်။ကွန်တီဂျိုရိုဟာလေယာဉ်စိတ်ပိုင်းတွေကိုအမေရိကန်ကိုပို့ပြီးပြန်ပြင်ပြီးတဲ့နောက်အီရန်ကိုဆက်ပို့ခဲ့တယ်လို့လည်းဆွဲချက်မှာဖော်ပြထားပါတယ်။ဒဏ်ခတ်ရယူမှုဆိုင်ရာကြီးကြပ်တဲ့အမေရိကန်ဗန်ဒါရေးဌာနရဲ့သတ်မှတ်ခွင့်ပြုချက်မှာပါပဲအမေရိကန်တွေအီရန်အမေရိကန်ထုတ်ကုန်တွေအီရန်တင်ပို့တာကိုကန့်သတ်ထားတာဖြစ်ပါတယ်ခင်ဗျာ
။ဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်သိငီထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်။မြန်မာစစ်တပ်ကငွေကြေးပံ့ပိုးမှုမှာပတ်သက်နေတယ်လို့စွပ်စွဲခံထားရတဲ့ Kirin Beer Company နဲ့စီးပွားရေးအရာမပတ်သက်ဖို့ American ပြည်ထောင်စု Colorado ပြည်နယ်အခြေစိုက် New Belgium Beer Company အစုရှယ်ယာဝင်တွေနဲ့ဝန်ထမ်းတွေကပြီးခဲ့တဲ့ရက်ပိုင်းတွင်ကဆန္ဒပြခဲ့တယ်လို့ဒီဇင်ဘာ18ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။မြန်မာဘီယာနဲ့မန္တလေးဘီယာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Kirin Beer Company ထုတ်အဖော်ယမကာတွေကိုတပိတ်မှောက်ကြဖို့ American အခြေစိုက်လူထုအခြေပြုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုအရှိန်မြင့်တက်လာနေတာနဲ့ပတ်သက်ပြီးတော့ Matt Engineer ကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်
Colorado ပြည်နယ် Fort Collins မြို့က28နှစ်ကြာတပ်တန်းရှိပြီဖြစ်တဲ့ဒေတာထုတ်ကုံ New Belgium Company Beer ဟာသူပိုင်ကုမ္ပဏီကို Kirin Beer Company ရဲ့လက်အောက်ခံ Lion Little World အဖျော်ယမကာကုမ္ပဏီကိုရောင်းချဖို့အလားအလာရှိနေကြောင်းနိုဝင်ဘာလ19ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒေတာစံတော်ချိန်ဒီကနေ့အင်္ဂါနေ့မှာ Kirin Company အစုရှယ်ယာဝင်တွေနဲ့ဝန်ထမ်းတွေကနေသူတို့ကုမ္ပဏီကို Kirin ရဲ့လက်ခွဲကုမ္ပဏီကိုရောင်းချတင်မတင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အခုသတင်းကြေညာတဲ့အချိန်ထိတော့မဲခွဲဆုံးဖြတ်ချက်ရလဒ်ကိုမတည်သေးပါဘူး။ Kirin ကုမ္ပဏီဟာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတဲ့ဆွဆွဲချက်နဲ့ FFM ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြခံထားရတဲ့အတွက်သူတို့ကုမ္ပဏီအနေနဲ့ Kirin နဲ့မပတ်သက်ဖို့အစုရှယ်ယာဝင်တွေဝန်ထမ်းတွေဟာဒီဇင်ဘာလ15ရက်နေ့က Fort Collins မြို့ကုမ္ပဏီရှေ့မှာဆန္ဒပြခဲ့ကြပါတယ်။Kirin Company ဟာစစ်တပ်ပိုင်ဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းလုပ်ကိုင်နေတဲ့ကုမ္ပဏီဖြစ်တယ်လို့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကိုပံ့ပိုးတဲ့အနေနဲ့ Kirin နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာကုမ္ပဏီခွဲတစ်ခုက American Dollar 12,000 ကျော်ထက်မကလှူဒန်းခဲ့တယ်လို့ FFM အစီရင်ခံစာမှာဖော်ပြထားတာကြောင့်အခုလို New Belgian ကုမ္ပဏီအနေနဲ့ Kirin ကုမ္ပဏီကွဲတစ်ခုလက်ထဲရောင်းချတာဟာလူမျိုးတုံးတက်ပြတ်မှုကိုအားပေးရာရောက်တယ်ဆိုပြီးဒေတာကန်တွေကဆန္ဒပြခဲ့ကြတာဖြစ်ကြောင်းဒေတာတို့သတင်းတွေမှာဖော်ပြခဲ့တာဖြစ်ပါတယ်အခုလို Kirin ကုမ္ပဏီအပေါ်အမေရိကန်ပြည်နယ်ဒေတာတွေမှာကန့်ကွက်ဆန္ဒပြတာဟာထိရောက်မှုရှိကြောင်း Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုခုလိုပြောပါတယ
် These kinds of protests are going to be increasingly effective
Kirin ဘီယာကုမ္ပဏီနေနဲ့မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်တာကိုအဆုံးသတ်စေဖို့ဖိအားပေးတဲ့နေရာမှာအကျိုးထိရောက်မှုရှိတဲ့ဒီလိုဒေတာတွင်ကန့်ကွက်ဆန္ဒပြတာမျိုးတွေတိုးလာဖို့ရှိပါတယ်1999နှစ်နှောင်းပိုင်းတစ်ပိုင်းမြန်မာနိုင်ငံထဲကနေ Pepsi ကုမ္ပဏီထွက်သွားအောင်သုံးဆွဲသူတွေဘက်ကစီးယုံလှုပ်ရှားဖိအားပေးတာမျိုးနဲ့အတူတူပါပဲဒီလိုလှုပ်ရှားမှုမျိုးကထိရောက်ပါတယ
်ပြီးခဲ့တဲ့အောက်တိုဘာလကစပြီး Kirin Beer ကုမ္ပဏီတို့အဖျော်ယမကာတွေကိုတပိတ်မှောက်ကြဖို့ American ခြေဆိုင် Action Network Online မှာလက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြပါတယ်ဒီအတော့အတွင်း American ဗန်နာရေးဝန်ကြီးဌာနကနေ Global Magnitsky Human Rights Accountability Ad Call ကဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်းခတ်တဲ့ဥပဒေအရတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်၄ဦးကိုပြီးခဲ့တဲ့သတင်းပတ်တွင်ပြစ်မှတ်ထားတန်းခတ်အရေးယူခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Simon Billiness ရဲ့အမြင်ကတော့
We know that because private meetings previous Burmese
ဒီမှာစစ်ကောင်းဆောင်ဟောင်းတွေနဲ့တည်ထောင်ပြဆုံပွဲတွေမှာသူတို့ဝန်ခံပြောဆိုချက်တွေအရဒီလိုပြစ်မှတ်ထားပိတ်ဆို့တာမျိုးဟာသူတို့အပေါ်ရိုက်ခတ်မှုရှိတယ်ဆိုတဲ့ခံစားချက်မျိုးကျွန်တော်တို့သိခဲ့ရပါတယ်။ဒီစစ်ဗိုလ်ချုပ်တွေကသူတို့ရဲ့သားသမီးမျိုးဆက်တွေကိုအနောက်နိုင်ငံတက္ကသိုလ်တွေကိုပဲပို့ချင်ကြတာပါ။တရုတ်တက္ကသိုလ်တွေစီမှာပညာသင်ခိုင်းဖို့မဖြစ်ချင်ကြပါဘူး။အခုလိုအမေရိကန်နဲ့တခြားနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်ရေးယူတာကြောင့်သူတို့ကလေးတွေနောက်နိုင်ငံတွေမှာပညာသင်ခွင့်မရမဲ့ပေါ်အတော်ပဲစိုးရိမ်မကင်းဖြစ်ကြပါတယ်။ဒါကမြန်မာစစ်ကောင်းဆောင်တွေအနေနဲ့ပိတ်ဆို့ရေးယူခံရတာနဲ့ပတ်သက်လို့သူတို့ရဲ့စိုးရိမ်မှုဖြစ်ပါတယ်။
လောလောဆယ်အမေရိကန်လွှတ်တော်ဘက်ကမြန်မာစစ်ကောင်းဆောင်တွေနဲ့ပတ်သက်လို့ပြစ်မှတ်ထားပိတ်ဆို့အရေးယူမဲ့ဥပဒေကြမ်းတွေအတည်ပြုဖို့မရှိသေးတဲ့အတွက်လဲအမေရိကန်အစိုးရဗန်နာရေးဝန်ကြီးဌာနဘက်ကသူတို့ရဲ့တန်းခတ်အရေးယူမှုကိုကြေညာခဲ့တာဖြစ်တယ်လို့အမေရိကန်လွှတ်တော်အတိုင်းဝိုင်းနဲ့နှိစက်တဲ့ Simon Billiness က VOA ကိုပြောပါရရှင်။မန်အင်ဂျင်နိုင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလောင်းမှာတော့မလေးရှားနိုင်ငံမှာဒီဇင်ဘာလ15ရက်ကစပြီးတော့တရားမဝင်နိုင်ငံခြားသားတွေကိုလိုက်လံဖမ်းဆီးရဲစစ်ဆင်ရေးလုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံသားအများပြအဖမ်းခံခဲ့ရပါတယ် B4G လို့ခေါ်တဲ့နေရရင်ကိုဒဏ်ကြေးတက်တက်တတာနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရဟာဒီဇင်ဘာ31ရက်လကုန်မှာဖြစ်ပြီးတော့မလေးရှားအစိုးရရဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်တဲ့စစ်ဆင်ရေးနဲ့အဖမ်းခံရတဲ့တရားမဝင်နိုင်ငံသားသားကအခုဆိုရင် 1,800 ကျော်နေပြီဖြစ်ပါတယ်အပြည့်အစုံကိုတော့ VOE သတင်းတော်မှအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်အနီးမှာမူရစေဝတည်ဆောင်လာသူ10ဦးခန့်နဲ့ထိုင်းနယ်ခြားဆောင်တပ်တွေပြစ်ခတ်မှုဖြစ်ပြီးမူရမောင်ကိုသမားတွေထွက်ပြေးသွားတဲ့အချိန်မှာစိတ်ကြွစည်းပြတသန်းကျော်ဖမ်းမိခဲ့ပြီးမဲ့ကျန်းနဲ့မဲ့ဖားလွန်ဒေသမှာတော့ဒီဇင်ဘာလ16ရက်နေ့ကရှမ်းမြောက်ပိုင်းကနေတည်ယူလာတဲ့မူရစီဝါ၅တန်းခန့်ကိုဖမ်းမိခဲ့တာပါထိုင်းမြန်မာနှစ်နိုင်ငံမူရစီဝါတိုက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကတော့အခုလိုပြောပါဗျာ
ရောင်းဝယ်ရေးစီးကွက်ကအရန်ကျက်တာပေါ့နော်ခဏခဏအဖန်ခံနေရတယ်အဲ့လိုမျိုးနော်တစ်ဖက်ကလည်းဒီလိုမျိုးကျွန်တော်တို့ကြားသိရတာတော့တစ်ဖက်ကလည်းဒီခိုင်းတဲ့ဝင်သားတွေဟာလည်းလက်တွေ့တကယ်ရောင်းထုတ်ဖို့ကြိုးစားနေတဲ့ဟာတွေရှိတယ်ရှိတော့ဒါကြောင့်မို့လို့ခိုင်းတဲ့မှာလည်းအဖန်ခံရတယ်ရှင်းပြောလို့ရှိရင်လည်းဒီအခုကရောင်းထွက်လို့မရတော့ဒီငယ်ဆက်မှာလည်းဒီရှမ်းပြည်ထဲမှာဒီထုတ်နေတဲ့ဟာလည်းဈေးကကျတာပေါ့နော်ဒီအကြတော့လုံနိုင်တဲ့လူတွေကတော့သူတို့ကဒီတရားတဲ့အခွင့်အရေးလုံးနဲ့အရင်လိုက်အဲ့လိုမျိုးထုတ်တာတွေရှိတယ်ဒါကြောင့်မို့လို့ဒီဆက်တိုက်တဲ့ဖမ်းမိတာတွေရှိတယ်အဲ့ဒါလေးဒီတစ်ဖက်ကလည်းဒီတိုက်ချက်နေပါတယ်ဆိုတော့ဟာကိုပြချင်တာတစ်ပိုင်းတစ်ဖက်ကလည်းဒီဈေးကျသွားတဲ့ဟာကတစ်ပိုင်းပို့ပြီးတော့မှထုတ်နိုင်အောင်အဲ့လိုမျိုးတွေအကြောင်းကိုကျွန်တော်တို့မြင်မိတယ်ခင
်ဗျ။ဒါညမှာနေဆက်ချင်းရိုင်ခရိုင်မဲ့ကြံနဲ့မဲ့ဖောင်းလွန်တောင်တန်းတွေကနေလာတဲ့မူရမောင်ကိုသမားတွေကိုရွှေတရီကန်ဒေတာအမှတ်1511ရဲတပ်ဖွဲ့နဲ့အမှတ်3စစ်ဒေတာအဖွဲ့ဝင်တွေကပိတ်ဆို့ဖမ်းဆီးခဲ့ကြတာပါကိုတုံးလုံးဒစိမ့်နီနဲ့ရိုက်နှိပ်ထားတဲ့စိတ်ကြွဈေးပြားတွေကိုချင်းရိုင်ခရိုင်လားဖူကျေးရွာအမှတ်20အုပ်စုအနီးမှာဖမ်းဆီးခဲ့ပါတယ်ထိုင်းဘက်ကအာဏာပိုင်တွေကတော့2019ခုနှစ်ကုန်ပိုင်းမှာပွဲတော်ရက်တွေနဲ့တိုက်ပြီးမူရစ်ဈေးဝါးတွေဝင်လာနေတာကိုပိတ်ဆို့ဖမ်းဆီးနေတာလို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကပဲမူရစ်မောင်ကိုသမားစေဦးတဲ့မနေ့ကိုထိုင်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။
အခုဆက်ပြီးတော့ကမ္ဘာဒုက္ခသည်ပဋိပက္ခဖြည့်ရှင်ရေးညီလာခံအကြောင်းကိုပြောပြပေးခြင်းပါတယ်။ကမ္ဘာဒုက္ခသည်ပဋိပက္ခကိုဖြည့်ရှင်ရေး၃ရက်ကြာညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့ကစတင်နေပါတယ်။အစိုးရအဖွဲ့ဝင်ဝန်ကြီးတရားနီးပါးအပါအဝင်ကိုယ်စားလှယ်ပေါင်းထောင်နဲ့ချီတက်ရောက်နေတဲ့ကုလသမဂ္ဂရဲ့ကမ္ဘာဒုက္ခသည်များဖိုရမ်မှာတော့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေကိုကူညီရေးအတွက်နီလန်းရှာဆွေးနွေးနေကြတာပါ။ကမ္ဘာပေါ်မှာဒုက္ခသည်အများဆုံးနိုင်ငံများစီးရင်ဝင်မြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့လေညီလာခံမှာတက်ရောက်နေပါတယ်။ Henry Ridgeway ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပေးပါရှင်
။ရခိုင်ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ကဘင်္ဂလားဒေ့ရှ်မှာခိုလုံနေကြရတဲ့အချက်ကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်အများဆုံးနိုင်ငံတစ်နိုင်ငံအဖြစ်စီးရင်ဝင်နေတာပါ။နှစ်နဲ့ချီကြာမြင့်လာပြီးနောက်ဒီဒုက္ခသည်တွေထာနေပြန်ရေးကလည်းမရေမရာဖြစ်နေပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့ကိစ္စကဒုက္ခသည်တွေထာနေပြန်ရေးအတွက်အဓိကအတားအဆီးတစ်ခုဖြစ်နေပါတယ်။အခုဒုက္ခသည်များဆိုင်ရာညီလာခံမှာတော့ဂျီနီဗာကုလသမဂ္ဂဌာနချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထိုးတက်ရောက်နေပြီးမြန်မာဘက်ကဆွေးနွေးဖို့လည်းရှိနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR သမိုင်းကြောင်တစ်လျှောက်မှာပထမဆုံးနဲ့အကြီးကျယ်ဆုံးဖြစ်တဲ့အခု2019ခုနှစ်ကမ္ဘာဒုက္ခသည်များဖိုရမ်မှာတော့အဓိကအဖြစ်ကမ္ဘာတလောပရိပခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း25သန်းကျော်အရေးကိုဖြည့်ရှင်ရေးနီးလန်းရှာဖို့ဖြစ်ပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကမ္ဘာဒုက္ခသည်များဖိုရမ်မှာနိုင်ငံတကာကပိုပြီးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်
။ Now more than ever we need international cooperation.
ခုချိန်ရဆိုရင်နိုင်ငံတကာရဲ့လက်တွေ့ပူးပေါင်းဆောင်ရွက်မှုထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်မှုတွေအလိုအဆုံးချိန်ဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီမှာဆုံတွေ့ကြတာပါ။ထွက်ပြေးနေကြရသူတွေအတွက်ဘိုးဘီကောင်းမွန်တဲ့ဖြည့်ရှင်ချက်လိုအပ်ပါတယ်။ဒီလူတွေကိုလက်ခံထားတဲ့နိုင်ငံတွေနဲ့အတိုင်းအဝိုင်းတွေကိုပို့ပြီးထောက်ပံ့ကူညီဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကတော့အခုကမ္ဘာဒုက္ခသည်များဖိုရဟာဆိုရင်ရန်ပုံငွေအတက်တွင်မကဘဲနိုင်ငံတွေဘက်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမူဝါဒတွေအချက်မှဆောင်ရွက်ဖို့ဂရိကဝတ်တွေထွက်ပေါ်လာရေးအတွက်ပါရည်ရွယ်တယ်လို့ပြောဆိုထားပါတယ်။ကမ္ဘာတဝန်းကလူပေါင်းသန်း80ကျော်ဟာအတင်းအဓမ္မအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။နိုင်ငံများစုကအထူးသဖြင့်ချမ်းသာတဲ့နိုင်ငံတွေကအပြည့်အဝမကူညီဘူးလို့လည်းကုလသမဂ္ဂကပြောပါတယ်။အခုဖိုရမ်မှာတော့ဒုက္ခသည်အရေးတာဝန်ကြီးကိုမြဝေထံပိုးကြရေးအတွက်ရည်ရွယ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂျီလီယန်ထရစ်ကပြောပါတယ
် The central idea is to share the burden
အဓိကရည်ရွယ်ချက်ကတော့မကြုံစဘူးများပြားလှတဲ့လူရည်အတွက်ကဘာတလွှားရွှေ့ပြောင်းမှုဝင်းဒိုးဝင်ပိုးကြီးနဲ့အေအားမတာဝန်ကြီးကိုမြဝေထမ်းဆောင်ကြဖို့ဖြစ်ပါတယ်
အရင်တုန်းကလည်းအလားတူတိုက်တွန်းခဲ့ကြတာပါသုံးနှစ်သားဆီးရီးယားဒုက္ခသည်အလန်ခါဒီရင်းနှစ်သေဆုံးမှုလိုမျိုးဝမ်းနည်းစရာအဖြစ်မျိုးတွေကြောင့်ကမ္ဘာတဝန်းကဝိုင်းဝန်းဆောင်ရွက်ပေးချဖို့တောင်းဆိုခဲ့ပေမဲ့တိုးတက်မှုကမရှိသလောက်ပါဆီးရီးယားစစ်ပွဲကနေထွက်ပြေးလာသူအများစုဖြစ်တဲ့ဒုက္ခသည်သုံးသန်းခွဲကိုတူရကီကလက်ခံထားရပါတယ်အခုကမ္ဘာဒုက္ခသည်ဖိုရမ်မှာတော့တူရကီသမ္မတရစ်စစ်ထေရအာရဝန်လည်းတက်ရောက်နေပါတယ်။ဥရောပရဲ့ရွှေပြောင်းအခြေချသူများဆန်ရမူဝါဒတွေကိုတူရကီဘက်ကထပ်ခါတလဲလဲဝေဖန်ထားတာပါ။2016ခုနှစ်သဘောတူညီချက်အရတူရကီကိုဖျက်ပြီးဂရိကိုသွားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတူရကီဘက်ကတားဆီးပေးခဲ့ပြီးအပြန်အလှန်အဖြစ်ဒေါ်လာ 6.9 ဘီလီယံအကူအညီရခဲ့ပါတယ်။တောင်းနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေဟာလည်းဂရိကျွန်းတွေကစခန်းတွေမှာတောင့်တင်နေကြရဆဲဖြစ်ပါတယ်။ဆာဟာရာဒေသနာရတောင်ပိုင်းအာဖရိကဒေသကကမ္ဘာဒုက္ခသည်ဥယျာဉ်ရဲ့၄ဘုံတစ်ဘုံကျော်လက်ခံထားရပါတယ်။ဗင်နီဇွဲလားမှာတော့နိုင်ငံရေးမပြေလည်မှုကြောင့်လူပေါင်း၄သန်းကျော်နိုင်ငံခန့်နေထွက်ပြေးနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR အနေနဲ့တော့ရန်ပုံငွေမလုံလောက်ဖြစ်နေပြီးသူ့အသုံးစရိတ်43ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ 3.5 ဘီလီယံလိုအပ်နေတယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါရှင်။ အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
အိန္ဒိယနိုင်ငံသားဖြစ်ခွင်ဥရီမူဂျန်ဟာမြန်မာနိုင်ငံရဲ့ပေါင်မိုက်တဲ့လမ်းကြောင်းနောက်ကိုလိုက်နေတဲ့ဆွေကောင်းစင်နဲ့အီမီကက်စမန်ရေးထားတဲ့ Financial Times သတင်းစာကဆောင်းပါးကိုတော့ fg.com မှာဖတ်ရပါတယ်။နိုင်ငံသားဖြစ်ခွင်နဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေမှာကိုးကွယ်ရာဘာသာခွဲခြားပြတ်တာချက်ပါပါဝင်လာတယ်လို့ဆိုပါတယ်။အင်းကြီးချင်းမြန်မာနိုင်ငံမှာလည်းနိုင်ငံသားဥပဒေပြဋ္ဌာန်းခြင်းကအပြောင်းလဲလုပ်ခတ်ပုံမျိုးအခုအိန္ဒိယဝန်ကြီးချုပ်မိုဒီအဆိုရကသူနိုင်ငံတွင်းကနိုင်ငံသားဥပဒေပြင်ဆင်ပြဋ္ဌာန်းမှုတွေမှာတူညီမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေကိုနမူနာယူသင့်သလားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်မွတ်စလင်လူနည်းစုဖြစ်တဲ့အိန္ဒိယနိုင်ငံမှာဒီဇင်ဘာလထဲမှာအတည်ပြုလိုက်တဲ့ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေအသစ်ဟာအစ္စလမ်ဘာသာဝင်တွေကိုဖယ်ထုတ်ပြီးတော့အိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေနဲ့တခြားကိုးကွယ်ယုံကြည်သူတွေအတွက်ပဲဖြစ်တယ်ဆိုပြီးတော့ပြန်လည်ပုံဖော်တာဖြစ်တဲ့အကြောင်းဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံသားဖြစ်ခွင့်ရှိတဲ့တိုင်းရင်းသား၈မျိုးကို1982ခုနှစ်တုန်းကသတ်မှတ်ထားခဲ့ပြီးတော့အဲ့ဒီမှာဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာသူတွေအဖြစ်မြန်မာအများစုကသတ်မှတ်ကြတဲ့မွတ်စလင်အများစုပါတယ်ဝင်ကြတွေတော့မပါဝင်ဘူးလို့ထောက်ပြထားပါတယ်။ဘိုးစင်ပေါင်ဆက်မြန်မာနိုင်ငံတွင်းမှာနေထိုင်တဲ့အထောက်အထားရှိမှပဲနိုင်ငံသားဖြစ်ခွင့်ကိုစဉ်းစားပေးမယ်ဆိုရဲမြန်မာနိုင်ငံရဲ့နိုင်ငံသားဥပဒေလိုပဲအိန္ဒိယမှာလည်းလွတ်လပ်ရပြီးကာလတည်းကအိန္ဒိယမှာနေထိုင်တဲ့အကြောင်းတက်တည်ပြနိုင်ရင်ပြမပြနိုင်ရင်အရေးယူခံရတာတခြားနိုင်ငံကိုပို့တာတွေလုပ်နိုင်တယ်လို့နိုင်ရှင်ပြသထားပါတယ်2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြသူတွေအချင်းချင်းအတူတူမွတ်စလင်တွေကလွဲပြီးတော့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေဂျိန်းဘာသာဝင်တွေပါစီဘာသာဝင်တွေနဲ့ဆစ်ခ်ဘာသာဝင်တွေပဲနိုင်ငံသားဖြစ်ခွင့်ရကြတော့မှဖြစ်တယ်လို့ဖော်ပြထားတာပါအဲ့လိုနိုင်ငံသားဖြစ်ခွင့်ရတဲ့တဲမှာမြန်မာဘက်ကအိန္ဒိယနိုင်ငံကိုထွက်ပြေးသွားကြတဲ့ရင်းချမွတ်စလင်တွေအကျုံးမဝင်ဘူးလို့យေတာထားတာကိုလည်းကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်မြန်မာနိုင်ငံကစစ်နဲ့ငြိမ်းချမ်းရေးဆွေးနွေးကောင်စင်နဲ့ Lex Reveal ရေးသားထားတဲ့ blog ဆောင်းပါးတစ်ခုကိုတော့ brookings.edu မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွင်းစစ်နဲ့ငြိမ်းချမ်းရေးထွန်းတွဲပြီးတော့တည်ရှိနေမှုကိုအခြေတဝင်ရေးသားထားတာပါ။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုလုပ်ရက်တွေကြောင့်ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပွားနေပြီးတော့တရုတ်အိန္ဒိယနဲ့ထိုင်းနယ်စပ်မှာလည်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားပြည်တွင်းစစ်လေဆက်လက်ဖြစ်ပွားနေပြီးမငြိမ်းချမ်းနိုင်ဖြစ်နေပေမဲ့ကမ္ဘာ့ဘဏ်ရဲ့ခံမှန်းချက်အရမြန်မာ GDP တိုးပွားမှုကလက်ရှိဘဏ်ဓာရေးနှစ်မှာ 6.5 ရာခိုင်နှုန်းတိုးလာပြီးတော့အရှေ့အာရှတဝန်း GDP တိုးပွားမှုနှုန်းအမြန်ဆုံးနိုင်ငံတစ်ခုလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာအတိုင်းဝိုင်းပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့ဆွဲဆွဲချက်ကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေလုပ်ဖို့တွန့်ဆုံနေပေမဲ့တရုတ်ဂျပန်ဗီယက်နမ်စင်ကာပူနဲ့တခြားအာရှနိုင်ငံတွေကတော့မြန်မာနိုင်ငံတွင်းမှာယင်းနှိမ့်နှံမှုတွေတိုးလာတယ်လို့ဆိုပါတယ်။ရွှေငြာပြည်ထနာကြောင့်မြန်မာနိုင်ငံတွင်းမှာအနောက်နိုင်ငံကလာရောက်လည်ပတ်သူနှုန်းရော့သွားတဲ့ဆိုပေမဲ့လည်းအာရှနိုင်ငံတွေကခရီးသွားတဲ့အဆမတန်တိုးလာတယ်လို့ဆိုပါတယ်။အာရှခရီးသွားဥယျာဉ်ဟာ2019ခုနှစ်ပထမ6လမှာတည်းအရင်နှစ်ကထက်40ရာခိုင်နှုန်းပိုလာတာကိုတွေ့ရတယ်လို့ထောက်ပြထားပါတယ်။ NLD အစိုးရအနေနဲ့တိုင်းအနှံ့ငင်းချိုင်းလုပ်ငန်းစဉ်မှာလည်းထိထူးခြားခြားတိုးတက်တာမရှိဘူးလို့ဆိုပါတယ်။ရင်းကြပြဿနာဖြစ်နေချိန်မှာလူများစုပမာတွေရဲ့အမျိုးသားရေးစိတ်တက်ကြွလာတဲ့အမျှတိုင်းဒေသလူနည်းစုတွေကလည်းမြန်မာစစ်တပ်ပေါ်မှာယုံကြည်မှုပိုနေလာတယ်လို့ဆိုပါတယ်။တိုင်းဒေသလူနည်းစုနဲ့မြန်မာစစ်တပ်ကြားစစ်ပွဲတွေရပ်ဖို့နဲ့ရင်းကြရဲ့အဆင်ပြေပြေနဲ့နေရင်းကိုပြန်လာနိုင်ဖို့အရေးဝေးသေးတယ်လို့ဆောင်းပါးရှင်ကရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စင်ပါရှင်။ဒီကနေ့တွေ့တဲ့တွင်လွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်VOA American အတန်ကနေဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝဲအစီအစဉ်တွေတဲ့သူယုံကြည်ရာစီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
မိသားစုတာဝန်ကိုဒီလိုခေါ်ရင်ဒီလိုနည်းနဲ့ယူတယ်။မိသားစုအတွက်အရေးယုံကြည်ရာတွေသူတို
့အဲ့ကဗျာဆီယာမဂျက်စမင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်မထုတ်လွှင့်ခင်အခုရင်ဆုံးတော့အင်္ဂါညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်။ကိုသားညွန့်ဦးစီစဉ်တင်ဆက်ပေးထားပြီးတော့အစီအစဉ်ထုတ်လို့သူကမတ်ဆူမွန်ဖြစ်ပါရဲ့ရှင်။
မင်္ဂလာညနေခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုးစားပါရတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ။2019ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမည်ရှင်းလင်းရေးစစ်ဆင်ရေးတွေမှာစစ်သည်ကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေရခေါင်းဆောင်ဒေါက်ဆန်စုကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ကြောင်မလို့ဒီတက်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲဆိုတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးပေပုံကနှစ်ဦးရှိပါတယ်။ပထမတူကတော့ဒီရှင့်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ခင်ဗျာ။ဒီလိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ EBSDF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်ရင်းဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါလားခင်ဗျာ။ဆရာဦးသိန်းတန်ဦးကြားပါလားခင်ဗျာ။
ကြပါလေ
စစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိချင်ပါတယ်
ကျွန်တော်တို့ပုံမှန်အားဖြင့်659ခုတက်မတော်ဥတွေဒီဥတွေကစစ်တရားရုံးနဲ့ပတ်သက်လို့ပြည်ပြည်ဆိုဆိုပြဋ္ဌာန်းထားတာပေါ့လေအဲ့ဒီကြာခံချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥရီဟာနိုင်ငံတကာစစ်ဥပဒေနဲ့မကျိုးရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြေးထားတဲ့အခွင့်အရေးတွေရှိတယ်။အဲလူဘောတော့ဒီကဘောတော့တို့ပြရတယ်။အဲ့ဒီဥရီကို1989နဲ့1990မှာပြင်လိုက်တဲ့အခါကျတော့ဘုရားဥရီမှာပါတဲ့အကြီးကြီးတဲ့အချက်တွေပါဒီကိုဖျောက်ပြလိုက်တဲ့အတွက်ပေါ့နော်ဆိုဒီလိုက်တယ်ပေါ်ပေါက်တာတဲ့အတွက်နောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လင်မှာမဟုတ်ဘူးတိုင်းပြည်အတွင်းမှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးလောက်တော့လက်လွတ်လပ်တရားနာတော့ရှိမလို့ရုံးလို့ရဘူးကြီးကြပ်ဖို့ကဲဒီစစ်ဘက်ဆိုင်အရာရှိတွေကတရားသဖြင့်ဆောင်ရွက်ရင်တော့တစုံတရာအတိုင်းအတာအထိတရားနာတော့ရနိုင်လိမ့်မယ်လို့ကျွန်တော်ဖြစ်နေပါတယ်စစ်ဘက်ဆိုင်ကတရားရုံးအစင်းကဆုံးဖြတ်ထားပြီးသားအမှုကိုထပ်တူပြမှုဒီကိစ္စကိုပဲဆက်ဆံရာဇဝတ်တရားကြီးကဒီပေါ်မှာမကျေနပ်လို့ရှင်နိုင်ငံတော်တမန်တော်ရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်မှုရှိတယ်ဗျအဲ့ဒီမှာဖြုတ်ထားတယ်ဆိုတော့အဲ့ဒီဟာအကြံရရတော့ကျွန်တော်တို့ဟိုအချို့ချက်တွေကဒီဒါကိုကြီးကျက်တဲ့ပုံကတော့တိဖြောက်မှန်မှုမရှိရင်စိုးရင်ကြာရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်သည်ကျင့်ဝတ်တွေနဲ့ပတ်သက်လို့ဘဲကြိုင်တာလားတခြားအရက်သားတွေပေါ်မှာပြုတ်မှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့အရက်ဖက်ခုံတွေကကြိုင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေရစစ်ဘက်ဆိုင်ရာကိစ္စတွေစစ်ဘက်ဆိုင်ရာတရားရုံးမှာပဲသုံးပြရမှာကျွန်တော်တို့အမြင့်ဆုံးတရားရုံးလို့ပြောတယ်ပြည်တော်ပြည်သူတို့ကကြိုးတာစစ်ဘက်ဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံခုံရုံးကိုပတ်သက်တိုင်းဒါဖွဲ့စည်းပုံရပါတော့ဒီ1959ဥပဒေရတယ်ကွာငယ်ဖက်ပြမှုနဲ့စစ်ဘက်ဆိုင်ရာပြမှုတွေကိုပြီးကြားကြည့်ခွဲထားတယ်အဘိဓာကြီးဖတ်တာအဲ့ဒီဥရီမှာလည်းဒီကောအခွင့်အရေးတွေပြီးထားတော့ရှိတယ်အခုချိန်ကြည့်လို့ပဲဒီ2010မှာပြင်ခဲ့ပြီနဲ့ပါတာတော့ရှိတယ်ဗျာဂျာစီတရားရုံးမှာစစ်ဘက်ဆိုင်ရာတရားရုံးမှာပြင်ပြီးပြင်ဆင်ထုတ်ပြီးတဲ့သူစစ်ဆေးလို့ပါတယ်ဆိုတော့ဆုံးဖြတ်လို့ရှိတယ်ဒါပေမဲ့အဲ့ဒီကြောင့်ဆိုရင်ချက်ကိုသုံးချက်မှာစစ်ဘက်ဆိုင်ရာအရာရှိရတယ်ပေါ့နော်စစ်တရားရုံးကူတော်မှုအခွင့်အာဏာကိုကာကွယ်ရေးကြီးကပြိုင်တာဒါသုံးချက်မှာဆိုတော့အဲ့ဒီပါတော့လက်ဗနာတွေအရာရှိနိုင်တယ်အမရဥရီကတော့တန်းပြစ်စုဒီလိုခေါ်တယ်။ကျန်တဲ့အချိန်တိုက်ချိုက်နေတဲ့အချိန်ဖြစ်တဲ့ဒီပါမှာရှိတဲ့အချိန်ကတော့ဒီတက်ကြီးလေးတက်တာပါဝင်တဲ့လူလေးအဲ့ဒီတက်တာစင့်ခေါ်လိုက်ပြီးရတာအမှားပေါ်တော့အားလုံးနဲ့ဆက်ဆိုင်နေ သက်ဆိုင်တဲ့ဥတွေဖြစ်တယ်ဒါစစ်သားဒီတော့ဒါတက်ကိုမဟုတ်ဘူးတခါအဲ့ဒီမှာလည်းပဲစစ်ပြစ်မှုတွေပါနေဘက်ဆိုင်ပြစ်မှုတွေရှိတယ်နေဘက်ဆိုင်ပြစ်မှုတွေရှိတယ်စစ်ဘက်ဆိုင်ပြစ်မှုတွေရှိတယ်ဒါပေမဲ့နေဘက်ဆိုင်ပြစ်မှုကအရတားပေါ်ဒီကောက်ကငါးချက်ကိုတပ်မတော်ဥတွေကိုကျိုက်နာဖို့တာဝန်မရှိတဲ့အရတားတွေပါကျူးလွန်တဲ့ပြစ်မှုတွေကိုလည်းပဲဟိုစစ်ဘက်ဆိုင်တရားရုံးကတုံတရားစစ်စည်းစီနေတယ်ဆိုတာခွင့်အာဏာတော့အမြင်ထားတယ်ဗျဒါကြောင့်ဘူလ659ဥပဒေမှာအဲ့လိုအချက်တွေကိုပြန်လည်ထိကုတ်ဖို့အတွက်ကျွန်တော်တို့ပြဋ္ဌာန်းချက်တွေရှိတယ်။နောက်လိုက်လာတဲ့ဥပဒေကျွန်တော်တို့ကာဝေးပြည်ချမ်းသာဆက်ဆိုင်တာ14ခုတောင်ရှိပါတယ်။အဲ့ဒါနဲ့ထိကုတ်မယ်အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုင်းအတာတစ်ခုကျော်ကျွန်တော်တို့ရမယ်။ဒါပေမဲ့ပြင်လိုက်တဲ့အတွက်တော့ဘူလ659ဥပဒေရဲ့ထိကုတ်ချက်တွေမရှိတော့ဘူးကျွန်တော်ပြောရအောင
်။လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိတဲ့ကျူးလွန်တဲ့ဘလူကိစ္စပဲဖြစ်ဖြစ်စစဝါဖြစ်စေကျူးလွန်တာမှန်သမျှကိုရပ်ဖက်ကတရားလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
။မရှိဘူး။လက်ရှိ2010မှာပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကပေါ်ကျူကိုချိန်အုပ်ရရလဲစစ်ဘက်ဆိုင်တရားရုံးမှာဟိုတရားတရားရုံးဖြစ်တယ်
။စစ်တရားရုံးတွေကကော capacity ပေါ့တကယ်တမ်းတရားမြမြတ်တာစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား။
အဲ့ဒါတော့ကျွန်တော်တို့သူ့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေအရပြောမယ်ဆိုရင်တော့ထူထောင်တဲ့စစ်တရားရုံးက၄ရုံးတော့ရှိတယ်။အဲ့ဒီမှာလည်းပဲ59ဥပဒေအရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားရုံးမှာတရားရုံးချုပ်တရားကြည့်ကြည့်ကိုခန့်အပ်ခွင့်ရှိတယ်ဗျ။နောက်တစ်ခါဒါတရားရုံးချုပ်တရားကြည့်ကြည့်ရနော်။ဒါဆိုနိုင်ငံတော်တပ္ပရကခန့်အပ်ခွင့်ရှိတယ်59ကနောက်တစ်ခါဒီတပ်မတော်အရာရှိတွေရတယ်ပြီးတော့ဒုတိယဘုံကြီးအောင်မနိုင်နဲ့ဥပဒေကျွမ်းကျင်သူကိုခန့်မှန်ရှိတယ်။အဲနောက်တစ်ခါဒီဘောဘောနော်ပြီးကြတက်ပြမှုတဲ့အခြားဥပဒေပညာရှင်ကိုလည်းခန့်မှန်းရှိတယ်။ဒါပေမဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြင်ပြီးတဲ့နောက်မှာပဲ။အတော့တကယ်စိတ်ဝင်ချုပ်ယုံတော့ရှိတယ်ဗျာ။စိတ်ဝင်ချုပ်ယုံတော့ရှိတော့စိတ်ဝင်ချုပ်ကငါလူတွေကတော့ဒီဥပဒေနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းလို့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရုံးထဲမှာလည်းပါဝင်ဝင်ပေးထားတဲ့အတွက်သူပါဝင်ချင်းကြောင်းဆိုင်နေဆိုရင်တော့ဒါဥပဒေနဲ့တစုံတရာအတိုင်းသာပြီးညီညွတ်အောင်လုပ်နိုင်တယ်ဆိုတော့
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုက်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါလိမ့်ခင်ဗျာဒေါက်တာနိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဦးသိန်းတန်းဦးကိုလက်ရှိဒီဘလူးခွင်ရေးအရာတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်ရ ेंजर ဒေသတွေမှာကပါအောင်ရခိုင်အခု AA နဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမယ်ဆိုလူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲစစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်အမြင်သိချင်ပါတယ်
ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်တဲ့ဖြစ်စဉ်ပုံစံတော့ထက်တဲ့ဝင်မတိရဘူးပေါ့ဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလားเนาะဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟုတ်ဘာညာဘာညာအစရဲစနောက်ဆုံးခုအစုလိုက်ပြုံနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားတိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမျှတမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တန်ပေးမှုတွေနော်အဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုယ်တိုင်ကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုယ်တိုင်ကမတရားလုပ်နေတဲ့ဒီ institution တစ်ခုလုံးကတရားစီရင်နဲ့ပတ်သက်လို့ကုန်သိက္ခာရှိရှိငမ်းမြတတ်ဗမ်လိုက်ပဲနဲ့မမမကငါဆောင်ရွက်ပြီးနိုင်ပါမလားဆိုတော့အထင်မြင်ကြီးဖြစ်နေတာတကူပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူးနောက်ပြီးတော့ဒီကျွန်တော်အမြင်ရပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်တွေပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတက်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်ဗါလဲမောင်နေတဲ့ဖြစ်ရစီရင်တခုလိုပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါလဲ
ဟုတ်ကဲ့ဟိုတနေ့ကဒေါန်ဆန်းစုကြည် ICG မှာပြောပါတယ်လက်ရှိဒီသူတို့ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့ထားတဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှာမူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICG ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးယူမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိမရှိကျွန်တော်နိုင်အောင်မြင်သိချင်ပါတယ်
ကျွန်တော်ကတော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဟိုအင်းတင်ကိစ္စမှာဆိုလို့ရှိရင်ကဖြစ်တယ်ပြောတယ်အမဖြစ်ဘူးဆိုပြီးညင်းတယ်ဆိုတော့လောက်တော့ပေါ်တယ်အဲ့တော့ဆက်တယ်ထောင်ချတယ်ပြီးတော့ရှစ်လနဲ့လားဆယ်လနဲ့လားမသိလွတ်တယ်ဟိုကုဒါပြင်းနဲ့ဒီဟိုကိစ္စတွေဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ပြီးမြတ်ဖြစ်တော့ကြမှာဆက်တယ်ဆက်တဲ့ခါကျတော့ ဒီဒီတက်ကမှာဆက်တယ်ပေါ့လေလာဟိုလေရွာသားတွေလည်းလာလို့ရတယ်ပါညာပါညာဆိုရပြောတာရှိတယ်ဆိုတော့ဟိုတကယ်တရားမျှတတဲ့အာဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်သတင်းတွေနဲ့ဖြစ်ပျက်မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့နောက်ပြီးတော့ဒီဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်ဒါကခုနပြောတဲ့ဒီဟိုအတဆိုင်ရအရသားပြည်သူတွေနဲ့အများပြည်သူကျူးတူသိအောင်ဘလို့ပြစ်ဒဏ်ပေးတယ်တော့ဘလို့စီရင်လိုက်တယ်တော့လိုအပ်ရင်လိုအပ်တဲ့တောင်းပန်မှုမျိုးတော့ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့အော်ဟိုဟိုဟိုဒီအတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီဒီတိုက်ပွဲဖြစ်တဲ့နေမီထဲမှာဖြစ်စမြဒီလူခွေချုပ်ပေါင်းမှုအားလုံးကိုတခြားလုံးထိန်ထိန်ထိန်ထိန်ဖုံဖုံပြပြနဲ့ကွယ်ဝဲနေတဲ့ဥစ္စာကြီးကလည်းနှစ်30နှစ်40မကတော့ဖြစ်နေတဲ့အခါကျတော့ဟိုယုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဖို့တကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်။နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုတည်ရရှရာအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့နိလန်းတွေကိုတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဲ့ရှိနေတဲ့ဟာနဲ့လုပ်သွားမယ်ဆိုရင်တော့ယုံကြည်နိုင်စရာနိုင်ငံသားအသိမပြုနိုင်စရာမမြင်ပါဘူးကြ
။ဟုတ်ကဲ့ဒေါက်တာတန်အောင်ဦးသိန်းတန်းဦးလေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေတချို့လှည့်ပေးကြပါလေ။ကုလားမောင်လေးလိုက်ပေါ်မှာရှိပါလေ။ကုလားမောင်ဆွေးနွေးမြေမြန်လို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။ကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီဂျင်နိုဆိုက်6ရာသူတို့ကြိုတင်ပြီးတော့သူတို့စစ်တရားရုံးကရေးမှလို့လောက်တာဖြစ်ပါတယ်တကယ်လို့အဲ့ကျူးလွန်တဲ့လူတွေကိုတေတံပေးလိုက်လဲကျွန်တော်ပါဝင်အခုဆွေးနွေးနေတဲ့လူတွေရောကဘာအောင်ရုံးကြည့်မှာမဟုတ်ပါဘူးတရားမျှတော့သာလုပ်လဲစစ်အစိုးရရဲ့စစ်တပ်ရဲ့တမိုင်းကြောင်းရဘယ်သူမှယုံကြည်မှာမဟုတ်ပါဘူးအဲ့တော့စစ်တပ်ကလည်းအခုကျွန်တော်တို့ကြားရတဲ့သတင်းရဆိုရင်တော့စစ်တပ်ကလည်းအခု ICC တက်တဲ့ဥစ္စာကိုသင်္ဟာစာယူရမယ်အစားဒါတို့အင်အားနည်းလို့အင်အားချိမဲ့လို့အနိုင်ကျင့်ခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်အခုအခြေအားထွက်လာမှာမဟုတ်ပါဘူးတကယ်ဖြစ်ထွက်လာမှာဆိုစစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူတို့ရဲ့အုပ်ချုပ်မှုအာဏာကိုဆွတ်လွတ်မှသာလေအခြေထွက်မလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလှောင်မောင်ကျေးဇူးပါနောက်ထပ် threat ရှိတူလည်းလှည့်ပေးကြပါလေကုတမ်းမောင်ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်နယ်မြေရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကကာလမဘောကပေါ့လေအဲ
့ကာလီကိုဟင်းဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလားမသိဘူ
းကျန်ခဲ့တဲ့မရိချင်းကား
ဟုတ်ဆက်ပြီးတယ်မနော
်ချင်းကားရဲ့ကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတချို့ကိုရောင်းစားခိုင်းတယ်ကျွန်တော်ကတော့တင်လာတယ်တပတ်တိုင်းမှာဖြစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်အဲ့တော့အရေးယူပေးပါကျွန်တော်ကားတော့တင်သွားလို့မရဘူးအဲ့တော့တိုင်းလဲအလကားပါပဲဟိုတနေ့ကမေဆုကပြောပါတယ်သူတို့တိုင်းပြည်မှာအရေးယူနေပါတယ်ပြောတယ်ကဲဦးထင်းကျော်ကြီးကဟာလာအရေးယူပေးပါလို့တပ်ပြေထောက်ထားနဲ့ပြနေတာလေဟိုနိုင်ငံတော်လည်းအရေးမယူပါဘူးနောက်ဗီဒီယိုတွေကအမှုပုံပဲကြည့်ပါဟိုအာဏာရှင်တွေပါပြီဆိုရင်ဘာမှအတီလေးလေးလုံးလို့မရပါဘူးဟာလာဟိုဘာရှင်းနေဦးထင်းကောင်လည်းကြည့်ပါတယ်သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတိကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေဟုတ်တယ်မလားဘယ်သူကဖွင့်မလဲဟိုအန်အေဒီအားကိုတက်ကရုပ်ဖွင့်ရင်တရားတွေကဖွင့်ပေးတယ်တက်ကရအန်အေဒီကိုဖွင့်ရင်ဖွင့်ပေးတယ်အယက်သားတွေကတော့ယက်သားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေကဟုတ်ကဲ့ယက်သားဘက်ကိုလိုက်ပြီးဖို့အတွက်ကအန်အေဒီရောစစ်တပ်ကောကျွန်တော်တို့ကလမ်းအမှန်ဖြစ်ဖို့အတွက်ယက်သားရက်တော့ပါသူတို့လည်းအမှားကိုပြင်ဖို့အတွက်အချိန်တန်ပါပြီလို့ပြောချင်ပါတယ်ဟုတ်ကဲ့
ကိုလောက်အောင်ကျေးဇူးပါခင်ဗျာကျွန်တော်သရရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်ကိုစိန်မောင်မိထီလာပါတဲ့2019နောက်ပိုင်းတက်မရော်ကနေမည်ရှင်းလင်းရေးလုပ်ရမှာစစ်စီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျူးလွန်ခဲ့တဲ့စစ်အရာရှိတွေနဲ့အောက်ခြေစစ်သည်တွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါလေတဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါလေကုဒါပြင်ကိစ္စကိုလည်းအခုစစ်ဆေးနေပါပြီဒါဟာတရားမျှတမှုရဲ့ပြရုပ်လို့ဆိုကြပါလေတရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုကြပါလေဒါမှမဟုတ်အင်းတင်အမှုမှာတရားရုံးကနေပြီးတော့စနစ်ထောင်ထမ်းချတာကိုကာချုပ်ကတစ်နှစ်ထဲနဲ့လွှတ်မိချပြီးတော့လွတ်ပြစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြစ်မြင်စရာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာချုပ်ကအမိန့် ပြီးလွတ်တာဖြစ်လို့2008နဲ့ကာကြုတ်တို့ကိုပဲအပြစ်မြင်စရာဖြစ်ပါလေတဲ့။ဒါကြောင့်မို့2008ဖွဲ့စည်းပုံမှာပြည်နှံ့ချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခင်ကလိုမျိုးယုံကြည်အားကိုအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါလေတဲ့။ဒါကကိုစိမောင်မေထီလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြကြပါလေ။ကိုအောင်ဝင်းနဲ့သူပို့တာပါ။ကောင်းစဉ်ကစစ်ခုံရုံးနဲ့တရားမျှတမှုဆိုတော့စစ်ခုံရုံးဆိုတာတပ်မတော်သားတွေရဲ့တပ်သွင်းစည်းကမ်းချိုးဖောက်မှုတွေအတွက်ဖြစ်ရမယ်။တပ်မတော်သားတွေကရပ်ဖက်ဖွဲ့စည်းတွေပေါ်မှာစည်းကမ်းချိုးဖောက်ရင်တော့ရပ်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖိအားမရှိပဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့။ဒါကိုအောင်ဝင်းသူ့ရဲ့အမြင်ပါခင်ဗျ။ဒါသရရှင်တွေအမြင်ကိုကျွန်တော်ဖတ်ပြတာပါ။ကျွန်တော်ခုနကသရရှင်တွေဆွေးနွေးတော့တဲ့အပေါ်မှာမိကွန်းထပ်ရှိပါတယ်။ဦးသိန်းသန်းဦးကိုမေးချင်ပါတယ်။ဦးသိန်းသန်းဦးကြားပါလားခင်ဗျ။
ကြပါတယ်
ဟုတ်ကဲ့ခုနကဦးသားမောင်ပြောသွားလို့ပြောเนาะတကယ်တမ်းဒီစစ်တရားရုံးတွေကသူတို့တွေးရှိချက်တွေအပေါ်မှာမူတည်ပြီးတော့စစ်ဆီးတာအကယ်၍အရတားတွေဒီလူတိုင်းသားဒေသတွေမှာလူခွေချိုးဖောက်မှုတွေဖြစ်တဲ့အရတားတွေထိခိုက်နေတာမျိုးရှိတဲ့ဆိုရင်သူတို့ဘလို့တိုင်မလဲဘလို့တရားစွပ်စုနိုင်မလဲဒါဆိုရင
်ဒီကတကယ်ကတော့ကျွန်တော်တို့ကဥပဒေရရှိတယ်ဗျာကျွန်တော်တို့ကာကွယ်ရေးနဲ့တက်ဆိုင်တဲ့ဥပဒေ14ခုတောင်ရှိတယ်1950ခုတက်မတော်ဥပဒေဤဥပဒေတွေဒီစစ်တရားအထူးဥပဒေတို့ကျန်တာတွေအကုန်ရှိတယ်ရှိတော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလူအချက်တီးကိုဥရင်းနဲ့မကြီးပဲနဲ့ဥရင်းကျူးလွန်ခံရတယ်ကျူးလွန်ခံရတယ်ဆိုပြီးရင်ကျူးလွန်ခံရတဲ့ရတားကခုနဒီဥရိယာတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ရာဟိုတက်မာမှုတို့ဒီတက်မှုတို့ကတဆင်ကအကားချက်တီးတိုင်လို့ရတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကကြားရရရှိတယ်ဥရိယာအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့တက်တနာပဲရှိတယ်ဟုတ်ဥရိယာရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုရကပုံမှန်တရားရုံးရပ်ဖက်တရားရုံးတွေမှာတိုင်ကြလို့မရဘူးလားအဲ့တော့ရတားတွေက
အဲ့ဒီရတာဘာကြောင့်လဲဆိုတော့ဒီ1959ဥပဒေရဆိုရင်သူက active service ဆိုပေါ်တယ်တမ်းပြစ်စစ်မှုတမ်းတွေပေါ့ဗျာအခုဖြစ်တဲ့နေရာတွေဆိုတာဟိုရက်ထဲရွာထဲဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မဲ့တိုင်ဆိုင်တိုက်ခိုက်နေရတာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေတဲ့စစ်ဆောခံသူတွေဟာဒီဥပဒေနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥပဒေရဆိုရင်ကျွန်တော်တို့ကစစ်မဲ့ဆိုင်ဥပဒေရကျွန်တော်တို့ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ပဲကျွန်တော်ကသွားလို့မရဘူးနောက်တစ်ခါ1959ဥပဒေကပေးထားတဲ့အခွင့်အရေးတွေအကုန်လုံးကလည်းပဲပြန်ပြီးတော့2010နဲ့1989ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါကဟိုကျွန်တော်တို့ခဏအကြီးခက်ခဲသွားတာတကယ်ကခုနဟိုဥသိမ်မောင်ပြောတယ်ကျွန်တော်သဘောတူပါတယ်တကယ်အကြီးခက်တာကဟိုအခြေရိုးတင်းမှာ1959ဥပဒေအတိုင်းမူလဥပဒေအတိုင်းပြန်ဖြစ်ဖို့လောလောဆယ်လုပ်ရမယ်ပြီးရင်တော့2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြည်တော်စုတရားတော်ကျူအောက်မှာအကုန်လုံးပြန်ရောက်တော့လုပ်ပြီးမှသာတယ်အဲ့ဒါနဲ့ကရမယ်တော့တ
ဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် ABSTF ဥက္ကဋ္ဌဟောင်းအနေနဲ့နေခဲ့တော့ရှမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ကြကြနေခဲ့တယ်တိုင်းသားတွေနဲ့နေခဲ့တယ်ဆိုတော့တိုင်းသားတွေဟိုးတုံးတွေကသူတို့ခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနယ်လိုက်ဖြစ်ခဲ့တာရှိတယ်ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားတဲ့စနစ်ပေါ့နော်အဲ့အရမျိုးတွေရောအကျင့်အလေးအကျင့်ရှိရလားဗျာအရင်တော့အချင်းနေ
စစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နေတယ်ပတ်သက်လို့
ဩအဲတိုင်မှုဆိုတာခုနဆရာဦးသိန်းသန်းပြောတူလို့ပါဗျာသူတက်ကိုသွားတိုင်အောင်ပါအခုကဗာလဲဆိုတော့အခုကတိုင်မလေးနေနေမှာစစ်တပ်မြင်ဝူဝီပြေးနေရတာလေတိုင်မှုမပြောနဲ့စစ်တပ်ဝင်နေတော့ခြေချရဲတာမတော်ကြတဲ့ပေါ်တာဆွဲခံရမလားချက်ပေးရမလားဆိုတော့ပြစ်နေတော့စစ်တပ်မြင်ဝူဝီပြေးရတဲ့ဟာမျိုးပဲဖြစ်နေတယ်နောက်တစ်ခုကလေခုနဟိုပြောတူလို့ပေါ့အခုကျွန်တော်တို့ဟိုတောင်းတောင်းကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲလိမ့်မယ်ဒါပေမဲ့ဒီကအုပ်ရိနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်ဒီနောက်တန်းစစ်ကြောင်းတို့အခြေတန်းစစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လွယ်လွယ်ကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေ။ဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအားလုံးကတိုင်မဲ့ဆိုရင်ဩဘာလဲရွာလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတက်မဲ့ကြတာတချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောရတဲ့မျိုးတွေဘာမျိုးတွေနည်းနည်းပါးပါးရှိတယ်ဆိုရင်မဲ့လို့ဟိုဘက်ကနေပြီးတော့တနတ်တရားရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုငင်းချောက်ပြီးတော့ပါးစပ်ပိတ်နေရတဲ့အနေမျိုးဖြစ်တယ်နောက်တစ်ခုကလည်းကျွန်တော်သိစောက်တော့ဟိုချားမိစလောက်ပေါ့နော်ဒီသေးသေးချာချာဒီဒီဟိုတမန်အမှုဖြစ်စဉ်နေမှာလို့သေသေးချာချာသက်သေးထောက်ထားတွေနာဘာညာဘာညာဒီဒီရာဇမှုဆိုင်ရာဒီအထောက်ထားတွေတေးချာစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးတလောက်ပဲเนาะဖြစ်တယ်ဆိုလို့ရှိရင်နောက်တော့အပြင်ကဟိုသေတဲ့မှုတွေဘာညာဆိုရင်နမညာတော့အပြင်ကဘာလဲဆိုတော့မရင်းချင်းမှုတွေဘာလဲဆိုတော့ညာတော့အပြင်ယောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကယောကြီးပဲအဲ့လိုဟာမျိုးရများပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါလေဒေါက်တာနိုင်အောင်ပဲမိလိုက်ပါမယ်။ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောသွားတဲ့အထက်မှာလေ လက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချူဖောက်မှုတွေကိုစစ်တပ်ကကျူးလွန်လာတယ်ဆိုလို့ချင်းစစ်တပ်ကပဲတရက်ကင်တွေလို့ရတယ်ဆိုတဲ့သဘောမျိုး ICJ မှာပြောသွားတယ်ခုနဦးသိန်းသန်းဦးပြောရဆိုလို့ရှင်လေဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဘလို့မှရတားဆွဲဖက်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာကနေပြီးတော့ရတားဆွဲရကိုအပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကအခုလို့ရှင်းလင်းသွားတဲ့အပေါ်မှာကိုနိုင်ငံတကာကနားလည်ပါမလားဆွဲရကိုခွင့်လွှတ်နိုင်ပါမလား
ကျွန်တော်တော့မထင်ဘူးဟိုနိုင်ငံတခုအနေနဲ့ကတော့ဗျာဟိုဘေးလူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်ဝင်ရေကိုမိသားစုရေဆိုတော့ကိုယ့်ဘာကိုရှင်းရင်လိုက်တာပဲဘေးလူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုဟိုလူသားတွေထဲမှာရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်စနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူရအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုတော့သိကျင်တာဆိုတော့အဲ့ဒီဟာတွေများများသိလာမှဒီအဲ့ဒီစနစ်ကိုယုံတာ哦အဲ့တော့နိုင်ငံတကာလည်းသူတို့ရဲ့စီရင်တုံးတွေမှာအမြဲတမ်းပြောတာကတော့ဘာလဲဆိုတော့ဖြစ်နိုင်တဲ့ပြနိုင်ငံတွင်တရားစီရင်စနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှင်လည်းဟိုနိုင်ငံတကာလည်းပေါင်းလို့ဒါပေမဲ့အဲ့ဒီနိလန်းတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့အတွက်ကတော့နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တဲ့ဗက်မလိုက်ဘူးတော့နောက်ပြီးတော့ဒီဒီဟိုအကျိုးစီးပွားတွေ
ချုပ်ပေးပါ
အဲ့တော့အဲ့လိုမျိုးဟာမျိုးနဲ့မှပို့ပြီးအဆင်ပြေမယ်လို့ပြောတာပါဗျအဲ့ဒါကြောင့်မလို့အခုလောလောဆယ်ရှိနေတဲ့တက်တွင်းတရားစီရင်ပြဖြစ်ဖြစ်ဘာဘာပြတရားစီရင်စနစ်ကပဲဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့အတွက်ယုံကြည်စရာမရှိဘူးလို့ယုံအချက်လက်တွေအများကြီးဖြစ်နေတော့
ဟုတ်ကဲ့
ဒီတော့ဆုံးပြီးထောက်ပြတာတော့လည်းအဆင်မပြေတော့ဘူးထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လေးလိုက်အစီအစဉ်ချင်းဆက်သွားလို့ပါပေါင်ဆွနေပြတဲ့ဦးသိန်းတန်းဦးဒေါက်တာနိုင်အောင်နဲ့တော့ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်အစီအစဉ်ဒီမှာကျေးဇူးအတွက်ပေးပါ
ကိုတညုံစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လေးလိုင်းစီစဉ်ပြန်လည်ထုံလင်းချက်ကိုနားဆင်ခဲ့ရတာပါရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာကဗျာဆရာမ Jasmine ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
အိုးဘာသာရေးတို့ကအခုအရေးကြီးတဲ့အစီအစဉ်ရဲ့ဆိုင်ရည်ကိုပြင်ချရတယ်ပေါ့အဲ့ဒါကဘာလဲဆိုရင်ကျွန်တော်နိုင်ငံမှာရှိတဲ့တစ်ခက်လဲတော့လက်များလို့တင်ကြားတယ်ဒီကနေ့ဒီဒါရီတာဝန်ကိုဒီလိုကိုယ်တိုင်ဒီလိုနဲ့ယူခဲ့တယ်ဒီသားစုအတွက်အရေးကြီးကြီးရတယ်သူတို့အင်ဂျက်တွေကိုလှည့်ချခဲ့တယ်ဒီသားစုတွေရက်တည်ကြတယ်။ဒီအင်ဂျင်လေးမှာမတိမတာပဲဖြစ်ဖြစ်တစ်ချို့ကတော့ပြစ်ပြတာပေါ့နော်။ပြည့်ပြည့်ချင်နေရတဲ့တစ်ခါလေးလက်တွေ။အဲဒီတော့မလွတ်လပ်စွာပြောဆိုပြီးလွတ်လပ်စွာစာပေဖတ်ကြည့်လေ့လာခြင်း။လွတ်လပ်စွာရေးသားခြင်းဖြစ်ရဲ့အဖြစ်ပေါ့နော်။ဒါတွေရရှိနိုင်လို့ဆိုရင်အဲ့ဒီတစ်ခါလေးလက်တွေမှာဒီပိုင်းဆိုင်ရာမြင့်ရေးဆိုင်ရာအပြညာညပိုင်းဆိုင်ရာအခြေခံရပိုင်းခွင့်ဒီလိုဆိုရင်အခက်ခဲတဲ့လက်တွေကလည်းပြည်ပြည်ကြည့်ရမှာစာမီကြတော့ဒီလိုအင်းထဲမှာလည်းမနေတော့ဘူးအတိုင်းထားတစ်ခုရှိလာပြီဒါတမိကြီးရေလောက်ရောက်လာပြီဆိုတဲ့အခါကျတော့ဒီသားစုတောင်းဝင်ကိုတဝက်ထမ်းရင်းနဲ့အပြုံထွက်လာပြီကျွန်တော်အပြင်မှာသူတို့ရဲ့ရည်တည်ချက်ရင်းချက်တွေအတွက်သူတို့စိုးရလာတဲ့အချိန်မှာပေါ့ဒီလိုချင်းချင်းချင်းမှာခွဲခြားဖြစ်ကြမှုတိတိကျကျမှုအမျိုးမျိုးကနေသူတို့ကိုယ်နှုတ်ခင်ကိုယ်နှုတ်ခင်ရပြီလားနောက်ပြီးအင်္ဂါလေးမှာပဲဖြစ်ဖြစ်အပြင်လိုက်ခဲ့ပြီးတဲ့မှာပဲဖြစ်ဖြစ်အကျန်းဆုံးဖို့ပုံရံအားလုံးကြည့်ချင်တယ်ဒီလိုသူတို့ရဲ့မမေ့ကြည့်ဘူးဘာနဲ့ကိုယ်ပိုင်မမေ့ဆိုတာဒီလိုမှပိုင်ဆိုင်ချင်းရှိပြီလားဒီလိုဖြစ်တယ်မှာပါလဲအိမ်မရဲ့ဒီတဲ့ကပါလဲဒါလေးကိုကျွန်တော်တို့ဒီအပြင်လိုက်ခဲ့ပြီးတခုလုံးကမျက်ကွယ်ပြည့်နေပြီလားဒီမျက်ကွယ်ပြည့်ဖို့လည်းမဖြစ်ဘူးလို့ကျွန်တော်မြင်တယ်ဒီလိုလုပ်တယ်မိဘကလည်းပညာရေးရှိတယ်။စက်ကြီးချက်သားရတဲ့ခေအမိသားတခါလေးလူများတွေနဲ့အလေးအကျင့်မဖြစ်တော့တဟောက်ဆရာမဖြစ်တော့တဲ့နောက်ကျန်ခဲ့မှုလေးတွေက ့ကိုစမ်းဆောင်ရင်အားနည်းရလူလို့ဒီတရက်မှာထင်းနေကြီးတကယ်ကတော့မဟုတ်ခင်ဒါကကြီးစီမဖြစ်သေးတာသူတို့ဟာဒီယာတွေကိုခဏမျိုးကွာပြီးတော့ဒီသားကြီးရဲ့တောင်ကိုပဲအပြည့်ဝစီစီတင်တောင်ဝင်ကြရဖြစ်တဲ့အတွက်ဒီယာပေါ်မှာလုံးဝကြည့်ပြီးအစိမ့်သက်သက်ရင်ဆိုင်နိုင်ရတဲ့အခါမှာမလုံဆန်လို့ဆိုတဲ့အမိသားရင်မဟုတ်ဘူးသူကအစားကနေပြန်လို့ရတယ်အရသာတစ်ခုဖြစ်နေတယ်ဒီပခက်လဲတော့လက်များဖို့ကျွန်တော်တို့ရေသမီးတွေရဲ့အရင်ချင်းတွေကိုကျွန်တော်တို့အသုံးချဖို့နေရာတွေအများကြီးလိုအပ်နေရပေါ့အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့ပခက်လဲတော့လက်များဆိုရင်ကျွန်တော်တို့အင်ကောင်တာဝန်ကိုကြီးကြီးမျိုးဖမ်းဆောင်ပြီးတော့ဒီအင်ကောင်ကိုစိတ်ချရတဲ့အခါမှာအပြင်ဘလူးဖွဲ့ကြီးတွေကိုပြန်ပြီးဥဆောင်မှုခန္ဓာတွေဝင်ရောက်လာတဲ့ရေသမီးတွေအတွက်ကျွန်တော်တို့အာဒီလူတွေလဲဆိုသူတို့ဘဟုတုတ္တရပြန်လည်လိလာခွင့်နောက်အပြစ်ကြောင့်တွေကိုလိလာနိုင်မယ်နေရာမျိုးတွေသူတို့လိုအပ်နေတာဖြစ်တယ်။နောက်လူငယ်တွေကလည်းဒီ gap ဒီကွာဟမှုတွေကိုနားလည်ပြီးမှုနဲ့လူကြီးတွေပေါ်မှာဟိုနားလည်ပြီးတော့တွဲခေါ်ပြီးဒီပို့ပေါ့နော် ID မျိုးပညာမျိုးတွေနောက်ပြီးတော့ဒီနိုင်ငံတကာနဲ့ဆက်ပြတ်နေတဲ့တချို့တချို့သောဉာဏ်ပညာရက်တွေမှာလူငယ်တွေကဥဆောင်နိုင်တယ်ဆိုပြီးတော့ဒီလူကြီးတွေအပေါ်မှာဟိုထားပြခဲ့တာမျိုးဖြတ်ချခဲ့တာမျိုးမဟုတ်ဘူးတူတူသွားကြပြီးတော့သူတို့အတွက်နေရာလေးတွေဖန်ကြီးပေးနိုင်လဲဆိုရင်ဒါကျွန်တော်တို့အများကြီးပြန်ရလာနိုင်တဲ့စွမ်းအားတွေဖြစ်နေတယ်ဒီမှာလေ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ခဲ့ရတာပါ VOA ကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတယ် VOA ကိုတည်သချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါရှင
်ရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာဘက်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်ကိုနိုင်ငံတကာတရားရုံးမှာဥဆောင်လျှောက်လဲခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြားနာမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့ည၈နာရီမှာပြည်သူကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်ICJ ကျန်းနာမှုဆိုင်ရာအတွေ့အကြုံနဲ့ပတ်သက်ပြီးပြည်သူလူထုကိုအသင့်ခံတင်ပြမယ်မိန့်ခွန်းကိုမြမရုံမြင့်တန်ကြားနဲ့မြမအသံရေဒီယိုတို့ကနေဒီဇင်ဘာလ18ရက်နေ့ည8နာရီမှာထုတ်လွှင့်မယ်လို့အစိုးရကကြေညာထားပါတယ်။အမေရိကန်ထက်လွှတ်တော်မှလာမယ့်ဇန်နဝါရီလကျင်းပမယ်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစစ်ဆေးမှုမှာသမ္မတရဲ့အရေးပါတဲ့လက်ထောက်တွေကိုကျန်းနာခွင့်ပြုဖို့အထက်လွှတ်တော်အမတ်အနည်းစုကောင်းဆောင်ချက်ရှူမရဲ့ပန်းချမှုကိုအထက်လွှတ်တော်အမတ်အများစုကောင်းဆောင်မစ်ရှ်မက်ကနဲကအင်ကာနီမှာပေးချလိုက်ပါတယ်။ပါကစ္စတန်ဆီအနာသိန်းကောင်းဆောင်ဟောင်းနဲ့သမရာဟောင်းပါဘက်မူရှရက်ကိုနိုင်ငံတော်အပေါ်တိစ္ဆာဖောက်ဖျက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကအင်ကာနီမှာတည်တံချမှတ်လိုက်ပါတယ်။ဆီအနာရှင်တို့ကိုတရားစွဲဆိုပြီးပြစ်ဒဏ်စီရင်တာပါကစ္စတန်သမိုင်းမှာဒါဟာပထမဆုံးအကြိမ်လေးဖြစ်ပါတယ်။လက်ရှိအားဖြင့်တော့အရတ်စော်ဘွားများပြည်တော်စုဒူဘိုင်းမြို့မှာစေကူတမှုခံယူနေတဲ့မူရှရက်ဟာ1996ခုနှစ်ကဆင်အနာသိမ်းပြီး2008ခုနှစ်သမရအဖြစ်တိုင်းပြည်ကိုအုပ်ချုပ်ခဲ့သူဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေကမွတ်စလင်တွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးတားဆီးတဲ့ဥပဒေသစ်အပေါ်နိုင်ငံတဝန်အင်္ဂါနေ့ကလမ်းပေါ်ထွက်ဆန္ဒပြပါတယ်။မြို့တော်နယူးဒေလီမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့ကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ် VOA American အသံမနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA စီစဉ်တွေကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါ
Thank you. This program has come to you from the Voice of America, Washington.